ယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်မှာစီးရီးပရိပခရောပါသွားစီရီတောင်းအပ်ပြီးကျိုးပတ်မှုဒီစီတပိုင်းအနေနဲ့ယူကရိန်းနဲ့ရုရှားနိုင်ငံကြားမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတောင်းဆိုလိုက်ပါတယ်။သူနဲ့ပြည်တည်နိုင်ငံသားဝန်ကြီးဝီလျံစ်ဟိတ်တို့ဟာရုရှားနိုင်ငံသားဝန်ကြီးဆာဂေးလာဗရော့ဖ်ယူကရိန်းယာယီနိုင်ငံသားဝန်ကြီးအန်ဒရီဒက်ရှန်တစ်ဆီယာတို့နဲ့တီးခြားစီတွေ့ဆုံခဲ့ပြီးတဲ့နောက်မစ္စတာကယ်ရီကသတင်းတောက်တွေကိုပဲရစ်မြို့မှာဗိုလ်တူးနေကပြောခဲ့တာပါ။နိုင်ငံစုံပါဝင်ပြီး၄နှစ်တည်းဆွေးနွေးပွဲတွေဒီသနေ့ပဲနောက်ပိုင်းမှာဖြစ်လာမယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ဒီတော့တင်မှာပဲခရိုင်းမီးယားကျွန်းဆွယ်မှာပြည်ပခဖြစ်နေချိန်တွင်ဥရောပမဟာမိတ်တွေကိုကူညီဖို့အမေရိကန်ပြည်ထောင်စုကအရှိန်မြှင့်လှုပ်ဆောင်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟီဂါကအထက်လွှတ်တော်မှာပြောပါတယ်။ဒီကြားသတင်းတစ်ပုဒ်မှာတော့ယူကရိန်းနဲ့အမေရိကန်ဘောလုံးအသင်းတွေကြားချစ်ကြည်ရေးဘောလုံးပွဲမှာယူကရိန်းကအမေရိကန်ကို2-0မရှိနဲ့အနိုင်ရသွားပါတယ်။ငကိုစီစဉ်ထားတာကဘောလုံးဘက်ကကီယက်မြို့တော်နဲ့မိုင်330ကျော်ဝေးတဲ့ခါကစ်မြို့မှာကစားဖို့စီစဉ်ထားခဲ့တာဖြစ်ပေမဲ့လူညိုရေးဆိုင်ရာစိုးရိမ်ချက်ကြောင့်စိုက်ပရက်မှာရွှေ့ကစားဖို့ပြီးခဲ့တဲ့သတင်းပတ်ကစီစဉ်ခဲ့တာပါ။မကြာသေးခင်ကဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းကီယက်မြို့တော်မှာတက်ဆွန်းချွန်ခဲ့ကြတဲ့သူတွေကိုအောက်မေတ္တရာဂုံပြုတဲ့အထိမ်းအမှတ်ဖြစ်ဘောလုံးပွဲမစခင်ကနဒါတိတ်ဆိတ်ညီသက်ခဲ့ကြပါတယ်။ပွဲမစခင်နိုင်ငံတော်တချင်းဆိုကြတဲ့အခါမှာလည်းယူကရိန်းဘောလုံးသမားတွေကသူတို့ရဲ့လူမောင်းတွေကိုတွဲချိတ်ဆက်ထားခဲ့ကြပါတယ်။ပရိသတ်တောင်းဆောင်တဲ့လာနာကာဘောလုံးကွင်းမှာလာကြည့်သူတိတ်ကိုနယ်လာတော်မူဘောလုံးကန်နေတဲ့အချိန်တွင်ကစားသမားတအူးနဲ့အတူပြောတာကိုတော့မှကြားနိုင်ခဲ့ပါတယ်။